မျိုးဆောင်ဥပဒေ၄ခုကိုပြဋ္ဌာန်းပေးဖို့အတွက်အမျိုးမသားသာသနာစောင့်ရှောက်ရေးအဖွဲ့မပါသားကနိုင်ငံတော်သမ္မတထံတင်ပြတောင်းဆိုခဲ့တာဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်ပြုပေးလိုက်တဲ့အပေါ်အောင်မြင်မှုအထိမ်းအမှတ်အခမ်းအနားတွေကိုကျင်းပတာဖြစ်ပါတယ်။မပါသားဆရာတော်တွေကဒီနေ့မနက်ကရန်ကုန်မြို့ရှိတော်ကုန်ဘုရားမှာကျင်းပခဲ့ပြီးတကုံမြို့သစ်တောင်ပိုင်းပိနကတ်သုံးပုံနိကာစာတင်တိုက်မှာလည်းကြိုးစိုးဂုံပြုပွဲကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာမော်ကွန်းဆရာတော်ကမျိုးဆောက်ဥပဒေ၄ခုဟာဗုဒ္ဓဘာသာဝင်တွေအတွက်အကာအကွယ်ပေးမဲ့ဥပဒေတွေဖြစ်တယ်လို့မိန့်ခဲ့ပါတယ
်။ရောဒီမျိုးသားဥပဒေ၄ရာဟာတို့ဗုဒ္ဓဘာသာဝင်များအတွက်တော့ဖြင့်အင်မတန်ကိုထူးခြားတဲ့အကာအကွယ်များဖြစ်တယ်။ဥဒ္ဒတိုင်းကြောက်ဒတိုင်းကြီးများဖြစ်တယ်။အဲ့ဒီဥဒ္ဒတိုင်းကြောက်ဒတိုင်းကြီးများအတွင်းမှာနေရထိုင်ရတဲ့အခါတို့တွေအနေနဲ့လည်းပဲချမ်းချမ်းသာသာအေးအေးများများနဲ့နေရမယ်ချမ်းသာဒုက္ခအမျိုးမျိုးကိုရကြမယ်အပူအပင်ကင်းဝေးရလိမ့်မယ်ဆိုတာကိုသိပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြရမှာဖြစ်ပါတယ
်အင်းစိန်ရွာမဆရာတော်ကမျိုးဆောင်ဥပဒေကိုဖျက်ဆီးမဲ့သူတွေနဲ့ဘာသာခြားတွေကိုလာမဲ့ရွေးကောက်ဝဲမှာမဲမပေးကြဘူးမိကြံဟားတဲ့သူဝင်လာကိုအခမ်းအနားမှာဆရာတော်တစ်ပါးကဖတ်ကြားခဲ့ပါတယ
်ဤသူလူတို့အတွက်ပြောပြီးခဲခဲရင်ရတာသောမျိုးဆောင်ဥပဒေပြည့်မြည်သူများဘာသာကြောင့်လူမျိုးများအတွက်လှုပ်ပေးနေသူဒေါ်လာစားများတိုင်းပြည်နှင့်လူမျိုးဖြစ်ဖို့ဘာသာကြောင့်လူမျိုးချများကဝယ်ဓုကုံဓုအပေးခံရသူများအာနာမယမိကပင်အာနာရှင်လှုပ်ရလှုပ်နေသူများကိုတည်ထားမြင်တော်ဖို့လူနေပေပြီထိုသူများကိုရှောင်ရှားဖို့ကိုယ်စားလည်းမရွေးမိဖို့အရေးတကြီးလူနေပေပြီ
မျိုးဆောင်ဥပဒေ၄ခုကအမျိုးသမီးအခွင့်အရေးတွေကိုခွဲခြားဆက်ဆံရာရောက်နေတဲ့အတွက်ကန့်ကွက်တယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောပါတယ်။တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုအမျိုးသမီးတော်တော်များများကထောက်ခံပေမဲ့မျိုးဆောင်ဥပဒေ၄ခုစလုံးဟာအမျိုးသမီးတို့ရဲ့အခွင့်အရေးကိုကန့်သတ်ရာရောက်တယ်လို့အမျိုးသမီးအရေးလှုပ်ရှားသူ Gender Equality Network ညွှန်ကြားရေးမှူးမမေစပယ်ဖြူကပြောပါတယ
်။တလင်တမယာစနစ်ကျက်သုံးခြင်းဆိုင်ရာဥပဒေလို့နာမည်ကွာကိုအမျိုးသမီးတွေကိုဆွဲဆောင်ထားဆေးရုံထားတဲ့သဘောရှိရဲ့ဒီနိုင်ငံမှာနေထိုင်တဲ့လူတွေအားလုံးပေါ့အမျိုးသားတွေရောအမျိုးသမီးတွေရောအမျိုးသမီးအားလုံးကိုပုံပုံပြီးတော့ကာကွယ်ပေးနိုင်တဲ့ဥပဒေဖြစ်ဖို့လိုတဲ့ဒီဥပဒေကိုကကနနမလေ့လာကြည့်ဘူးဆိုရင်နာမည်သားတာနဲ့ပြန်ထောက်ခံပြန်ကြရည်လို့တကယ်တမ်းမှာတတိကျကျလေ့လာဖို့လိုပါတယ်ဒီဥပဒေကိုကျက်သုံးခြင်းအပြင်မမြင်ရမှုတွေဖြစ်ပေါ်သေးတယ်ဆိုရင်အဲ့ဒီဥပဒေတစ်ခုဟာဘလို့မှတန်းမြင်ရရင်လည်းမမီတလို့ခကြက်ကစားမှုမပြည့်ရေးဆိုရင်သင်္ကြန်လည်းမမီတော့ဘူးလို့ပြောရမှာပဲပေါ့နော
်တလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမှာယောက်ျားဖြစ်စေမိန်းမဖြစ်စေတလင်တမယာစနစ်နဲ့သာလက်ထပ်ထိန်းများရမှာဖြစ်ပြီးအခြားသူတဦးနဲ့လက်ထပ်ထိန်းများခြင်းတရားမဝင်နေထိုင်ခြင်းမပြုလုပ်ရလို့ဖော်ပြထားပါတယ်ထပ်မံထိန်းများမယ်ဆိုရင်အရင်အိမ်အောင်နဲ့တရားဝင်ကွာရှင်းပြတ်စဲပြီးဖြစ်ကြောင်းအထောက်အထားတင်ပြနိုင်ဖို့လိုအပ်တယ်လို့သိရပါတယ်မျိုးဆောက်ဥပဒေ၄ခုဟာအမျိုးသမီးတွေကိုအမှန်တကယ်ကာကွယ်စောင့်ရှောက်ပေးနိုင်မှာမဟုတ်ဘူးလို့ Trinket Women Support Group Director မခင်လေးကပြောပါတယ်
ကျမတို့အမျိုးသမီးတွေကိုတကယ်လုံးဝဟိုအပြေအဝဒီဥပဒေကအခါခွဲပေးနိုင်မယ်လို့ကျမတို့မယုံကြည်ဘူး။အဲ့တော့တကယ်ဥပဒေရဲ့ရည်ရွယ်ချက်ကောင်းကျင်ကောင်းလိမ့်မယ်။ဒါပေမဲ့လက်တွေ့အသုံးချတဲ့နေရာမှာအကောင့်ထည့်ဖို့တဲ့နေရာမှာအဲ့ဒါတွေကတကယ်အကောင့်ထည့်ဖို့နိုင်ပါမလားဆိုတဲ့ဟာမျိုးကိုရှိတဲ့အတွက်တကယ်လက်တွေ့အကောင့်ထည့်မဖို့နိုင်ဥပဒေကအလကားပဲလေ
။ကိုကိုရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမှာဘယ်သူမှဆိုမိမိကိုကိုရဘာသာကနဲ့အခြားဘာသာဒါမှမဟုတ်ဘာသာမဲ့အဖြစ်လွတ်လပ်စွာကူပြောင်းကိုယ်ခွင့်ခွင့်ရှိတယ်လို့ပါရှိပါတယ်။ဒါအပြင်အဲ့ဒီဥပဒေမှာဘာသာသာသနာကိုစော်ကားဖို့အကြီးညိုပြက်စီဖို့အလွဲသုံးစားပြုဖို့အကြံစီနဲ့ကိုယ်ခွင့်ရဘာသာကူပြောင်းမယ်ဆိုရင်ထောင်ဒဏ်2နှစ်အထိဖြစ်စေငွေဒဏ်2,000အထိဖြစ်စေဒဏ်2ရက်လုံးဖြစ်စေကြားခံစေရမယ်လို့ဖော်ပြထားတယ်လို့ဘာသာကူပြောင်းနောက်ကိုပိတ်ပင်တားမြစ်မယ်ဆိုရင်ထောင်ဒဏ်6လငွေဒဏ်5,000နဲ့ဒဏ်2ရက်လုံးကိုပေးဆောင်ရမယ်လို့ဖော်ပြထားပါတယ်။မြန်မာအမျိုးသမီးများထူထိန်များရင်းဆိုင်ရာဥပဒေမှာဗုဒ္ဓဘာသာဝင်အမျိုးသမီးဟာအခြားဘာသာဝင်ယောက်ျားတစ်ယောက်နဲ့ထိန်းများလက်ထပ်တဲ့အခါသက်ဆိုင်ရာမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှူးထံမှမှတ်ပုံတင်ရမယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လက်ထပ်မဲ့သူတွေဟာအရင်ထိန်းများခဲ့ဘူးသူတွေဆိုရင်ခင်မွန်ဟောင်းဒါမှမဟုတ်ဇနီးဟောင်းထံအကြောင်းကြားရမှာဖြစ်ပြီး14ရက်အတွင်းကန့်ကွက်သူမရှိမှအုတ်ချုပ်ရည်မှုကထိမ်းများပေးခွင့်ရှိတယ်လို့လည်းပါရှိပါတယ်။လူဦးရေတိုးပွားနှုန်းထိမ်းချုပ်ခြင်းဆိုင်ရာဥပဒေမှာဆိုရင်အိမ်တော်ရှင်မတူဟာကလေးတစ်ယောက်မွေးဖွားပြီးနောက်ထပ်ကလေးတစ်ယောက်ကိုအနည်းဆုံး3နှစ်ကြာပြီးမှမွေးဖွားရမယ်လို့ပါရှိပါတယ်။အရက်ဖတ်လူမှုအဖွဲ့အစည်းတွေဟာမျိုးဆောက်ဥပဒေ၄ခုကိုမပြဋ္ဌာန်းခင်ကတည်းကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင်။